မင်္ဂလာညနေခင်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ26ရက်အင်္ဂါနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝိုင်းပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့ထစ်သီးဆွေးဝဲကျင်းပဖို့အတွက်အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့နှစ်ဦးဟာဗီယက်နမ်နိုင်ငံကိုရောက်သွားကြပါပြီ။ပါကစ္စတန်နိုင်ငံအတွက်မှာရှိတဲ့အစ္စလာမ်စစ်ဆေးကြွရရဲ့စခန်းတွေကိုလေကြောင်းကတက်ခတ်ခဲ့ကြောင်းအိန္ဒိယကပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ရတော့မယ်လို့သမ္မတထရန့်ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမအိတဇင်နဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
။အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာကတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့ရဲ့စစ်စင်ရေကွက်ကဲမှုစစ်ဌာနချုပ်စကခ15မှာဘုံတလုံးပောက်ကွဲသွားလို့စစ်အရာရှိစစ်သည်တအူးရဲ့ဇနီးထိခိုက်သေဆုံးခဲ့ရပါတယ်
။စကခ15မနေ့ပိုင်းကတော့အရာရှိတယောက်အိမ်ကဘုံကွဲတယ်ပေါ့။ဘုံကွဲတယ်အဓိကတော့အဲ့ဒီအရာရှိကပြီးပြီးတော့မှအိမ်နောက်ကျကြတ
ယ်။တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဘုံမှုချုပ်ဇော်မင်းထွန်းကဗီဒီယိုကိုအတိပြုပြောကြားခဲ့တာနဲ့အတူနားဆင်ကြရမှာပါ။အဲ့ဒီနောက်အစိုးရတက်မတော်နဲ့နာဂလက်နက်ကင်တပ်ဖွဲ့ကြစီရေးပြိပခတွေမဖြစ်ဖို့ငင်းချရေးထောက်ကူပြုကော်မတီတရဖွဲ့စည်းလိုက်တဲ့အကြောင်းကိုလည်းပြောပြပေးပါမယ်ရှင်။နိုင်ငံတကာသတင်းလွှာမှာတော့မကြခင်ထုတ်ပြန်မဲ့ရုရှားရဲ့နှောက်ယှက်မှုအကြောင်းစုံစမ်းရေးမှုရဲ့အစီရင်ခံစာကိုတော့အမေရိကန်အရာရှိတွေစိတ်ဝင်တစားစောင့်မျှော်နေကြတဲ့အကြောင်းကိုလည်းနားဆင်ကြရမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မတ်ဤတန်စင်တို့ကပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ဦးနဲ့ထိပ်သီးဆွေးဝဲကျင်းပဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဗီယက်နမ်နိုင်ငံကိုဒီကနေ့ဒေသစံတော်ချိန်ညနေပိုင်းမှာရောက်သွားပြီဖြစ်ပါတယ်။ကောင်းဆောင်တို့ဟာဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာမနေ့ပြန်ပုတ်ထုံးနေ့မှာတွေ့ဆုံပြီးကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကိမဲ့ရေးကိစ္စအပါအဝင်အကြောင်းအရာတော်တော်များများကိုဆွေးနွေးကြမှာဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကတော့ရထားနဲ့သုံးရကြခီးနေငယ်ပြီးတဲ့နောက်အင်္ဂါနေ့အစောပိုင်းကပဲဗီယက်နမ်ကိုရောက်သွားပြီဖြစ်ပြီးမြို့တော်ဟနွိုင်းမှာရှိတဲ့မလေးယားဟိုတယ်မှာထိပ်သီးဆွေးဝဲကာလအတွင်းတဲခုံမှာဖြစ်ပါတယ်။တရောက်လာတဲ့အချိန်ဒေသခံပြည်သူတွေကကြိုဆိုခဲ့ကြတဲ့အတွက်သူ့အနေနဲ့ပျော်နေပုံရပြီးပြုံးရွှင်တဲ့မျက်နှာထားနဲ့ပိတ်သက်ကိုဝေယံနှုတ်ဆက်ခဲ့ပါတယ်။သူ့ကိုကြိုဆိုကြတဲ့သူတွေနဲ့ပြည်နေတဲ့အတွက်ဟနွိုင်းမြို့ရဲ့မြေကွင်းဟာတမှုထူးခြားနေပါတယ်။ဒါပေမဲ့ပိုပြီးအရေးကြီးတာကတော့ကင်ဂျုံဦးအနေနဲ့ထိပ်သီးဆွေးဝဲကျင်းပမဲ့နေ့ရက်အတွင်းဘာတွေပြောမလဲဆိုတဲ့ကိစ္စပဲဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားအရာရှိတွေကတော့ကင်ဂျုံဦးအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်တွေကိုဖျက်သိမ်းမဲ့ထူးခြားတဲ့ခြေလှမ်းကိုလှမ်းလိုက်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုလုပ်မယ်လို့ကင်ဂျုံဦးကိုယ်တိုင်ကအခုချိန်ထိအတိအလင်းပြောဆိုထားခြင်းမရှိသေးပါဘူး
။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်တုန်းကအိန္ဒိယနိုင်ငံကက်ရှမီးယားဒေသအတွင်းမှာစစ်သားအယောက်40တိစီခဲ့တဲ့အထိခံကားဘုံးပောက်ခွဲမှုကာတရုလက်ချက်ဖြစ်တဲ့ဆူပြေကျညာခဲ့တဲ့အစ္စလာမစ်စစ်သွေးကြောအဖွဲ့ဂျိုင်ရှ်အီမိုဟာမက်ရဲ့ပါကစ္စတန်နိုင်ငံတွင်းကစခန်းကိုဒီကနေ့အာရုံမတက်ခင်မှာပဲလေကြောင်းကနေဘုံကျဲခဲ့တဲ့အကြောင်းအိန္ဒိယကပြောဆိုလိုက်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကြောင့်စစ်သွေးကြောရဲ့အများအပြားတိစုံမဲလို့အိန္ဒိယကပြောဆိုထားပြီးတော့ဒီတိုက်ခိုက်မှုကြောင့်ပဲပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားစီးရီးဆက်ဆံရေးပိုပြီးတင်းမာလာပါလိမ့်မယ်။အိန္ဒိယနိုင်ငံတွင်းမှာစီစဉ်ထားတဲ့ဂျိုင်ရှ်အီမိုဟာမက်အဖွဲ့ကနောက်တစ်ခါအသေးခံဘုံခွဲတိုက်ခိုက်ဖို့စီစဉ်ထားတယ်ဆိုတဲ့တဲ့ထောက်လန်းရရှိထားတဲ့အကြောင်းအိန္ဒိယနိုင်ငံသားဝင်ကြီး VJ Kokhel ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဘာလာကတ်မြို့မှာရှိတဲ့ဒီအဖွဲ့ရဲ့ပါကစ္စတန်နိုင်ငံတွင်းကအကြီးဆုံးလေ့ကျင့်စခန်းကိုအိန္ဒိယကတိုက်ခိုက်နိုင်ခဲ့တယ်လို့လည်းပြောဆိုထားပါတယ်။အသေးခံတိုက်ခိုက်ဖို့လေ့ကျင့်ပေးထားတဲ့အကြမ်းဖက်သမားတွေလေ့ကျင့်ပေးတဲ့သူတွေအကြီးတန်းအရာရှိတွေနဲ့ဂျီဟတ်အဖွဲ့ဝင်တွေအများအပြားကိုဒီတိုက်ခိုက်မှုအတွင်းမှာနှင်းနှင်းနိုင်ခဲ့တဲ့အကြောင်းကိုလည်းသူကဆက်ပြောပါတယ်။အရက်သားတွေတိုက်ဆုံမဲ့အရေးကိုရှောင်ရှားဖို့အိန္ဒိယကကြိုးစားထားတဲ့အကြောင်းကိုလည်းသူကပြောပါတယ်။ဒီစခန်းကတောထူပြီးတော့လူသူဝေးလံတဲ့တောင်ထိပ်မှာရှိတဲ့အကြောင်းကိုလည်းသူကပြောဆိုထားပါတယ်ရှင်။
တမ်းပြေတောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးအတွက်အမျိုးသားရေးဘော်အခြေအနေကြေညာထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းနိုင်မဲ့ဥပဒေကြောင့်ကိုအောက်လွှတ်တော်ကဒီကနေ့အင်္ဂါနေ့မှာမဲခွဲအတည်ပြုဖို့ရှိနေပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကသမ္မတထရမ့်ရဲ့အရေးဘော်ကြေညာချက်ဟာအစိုးရဘဏ္ဍာငွေကိုဘလို့သုံးဆွဲရမယ်ဆိုတဲ့ဥပဒေပြုရေးအဖွဲ့ဖြစ်တဲ့လွတ်တော်နယ်အုပ်ချုပ်ရေးအဖွဲ့တို့ရဲ့အကြာဖွဲ့စည်းပုံပါအာဏာခွဲဝေသုံးဆွဲရေးဆိုင်ရာကန့်သတ်ချက်ကိုချိုးဖောက်ရောက်တဲ့အတွက်ဆိုတဲ့အကြောင်းပြချက်နဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကဥပဒေကြမ်းကိုတင်သွင်းခဲ့ကြတာပါ။အောက်လွှတ်တော်မှာဒီမိုကရက်တွေကအမတ်နေရာအများစုအနိုင်ရထားတာကြောင့်အဲ့ဒီဥပဒေကြမ်းကိုအတည်ပြုနိုင်ဖို့တေချာသလောက်ရှိနေပါတယ်။အထက်လွှတ်တော်က Republican အမတ်တချို့ကလည်းဒီမိုကရက်တို့ရဲ့ဥပဒေကြမ်းကိုထောက်ခံမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့သမ္မတလက်မှတ်ထိုးရမယ့်အဆင့်ရောက်အောင်အထက်လွှတ်တော်မှာမဲခွဲအတည်ပြုနိုင်တဲ့ long lao de ma yi de ya me mya bu su ra ma ti ja de ba bu lut twa ni ya sa long ga me khwe ti pyu nai yin taw a ri so pyu che ko tamara ga video ana tong pe cha bu shi ni bi tamara ye video ko pe phet nai me me a lon lao lut taw ma shi mni bu lo kha man pyo su ni ja ba de
ting ni ha american tamara don nai twa mye ko bai shi ni ha michael cohen twa congress lut taw san ya twa su ya me tong ye the ga patama ye phet pyo tu ha athe lut taw thong lai comedy shi ma me ko ni phi su ya ma phet ba de Dini Jana Wega de Gabe Jana Webio Gohango Be Megu Muso Megrishia Comedy Okota Richard Baga Piosu Tabari. Jadabini Oludo Shimama Go and Jana Kamale Ladi Webari. Tamra Trum Natal Satal Yika Way Mesu Apwene Rasha Ruja Sasamu in a Bata de Megunigo Ludonia Longa Gohango Mele Melu Mione Yabari. Ingani Jadabini Ludonia Shimaga Jana Wediga de Gabe Jana Webi Mele Boduni Aludo Sigan Tainte ကော်မတီရှေ့မှောက်ဇာနာပွဲကိုတော့ပြည်သူတွေနားထောင်ကြရမှာပါ။ထရမ့်ရဲ့စီးပွားရေးထရမ့်ရဲ့လိင်ဆက်ဆံကိရေးဆိုတဲ့အမျိုးသမီးနှစ်ယောက်ကိုငွေပေးပြီးတော့နှုတ်ပိတ်ခဲ့တဲ့ကိစ္စအပါအဝင်ထရမ့်ရဲ့ဘာနာရေးနဲ့ဆိုင်တဲ့မေးခွန်းတွေကိုလည်းဘော်ဒူးနေမှာမေးလိမ့်မယ်လို့မျှော်လင့်ရပါတယ်။အရင်ဇာနာပွဲရဲ့အတွင်းကွန်ဂရက်စ်လွှတ်တော်ကိုလိမ့်လည်မှုအခွင့်အရေးအမှုနဲ့တ
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7 kHz 106835.19 kHz 15565နဲ့5.25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာအမေရိကန်နဲ့တရုတ်ကြားကကုန်သွယ်ဆိုင်ရာသဘောတူညီချက်ကိုအပြစ်တက်နိုင်ရေးအတွက်နှစ်ဖက်ခေါင်းဆောင်တွေထိပ်သီးဆွေးနွေးကျင်းပကြမှာဖြစ်တာကြောင့်တရုတ်နဲ့အမေရိကန်ကြားကကုန်သွယ်ဆိုင်ရာတင်မာမှုတွေအရှိန်မြင့်ဖြစ်ပေါ်လာနေတာကိုရှောင်ရှားနိုင်တော့မှာဖြစ်ပါတယ်။အခုလာမဲ့ဒါပေမဲ့အခုရလာမဲ့ကုန်သွယ်ရေးသဘောတူညီချက်ကနေတရုတ်တို့ရဲ့ခေါင်းပုံဖြတ်စီးပွားရေး policy ကိုရေရှည်မှာပြောင်းလဲနိုင်မှာမဟုတ်ဘူးလို့အမေရိကန်အရာရှိတွေနဲ့စီးပွားရေးဆိုင်ရာကြွမ်းကျင်သူတွေကပြောကြားလိုက်ပြီးအခုသဘောတူညီချက်ကရေတိုအခက်အခဲကိုပဲဖြေရှင်းပေးနိုင်လိမ့်မယ်လို့ဆိုပါတယ်။တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရလို့နေပြီလို့တင်းနေလာနေကအမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူးတွေနဲ့တွေ့ဆုံတဲ့အခမ်းအနားမှာသမ္မတထရန့်ကပြောပါတယ်တကယ်လို့တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရလာရင်ဒါဟာအကြီးမားဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်မယ်လို့လည်းသမ္မတထရန့်ကပြောပါတယ်အဲ့ဒီမတိုင်ခင်တရုတ်အလိုတုန်းကတော့တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေအင်မတန်တိုးတက်ကောင်းမွန်နေတဲ့အတွက်တရုတ်ကုန်ပစ္စည်းတွေပေါ်အခိုးနှိုးမြစ်ကောက်ခံမဲ့သူ့အစီအစဉ်ကိုရက်ရွှေ့ဆိုင်မဲ့အကြောင်းသမ္မတထရန့်ကပြောပါတယ်တရုတ်နိုင်ငံကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အမေရိကန်ဒေါ်လာတန်200နဲ့ညီမျှတဲ့ဆယ်ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိမလ1ရက်နေ့မှာနောက်ဆုံးထားတိုးမြင့်ကောက်ခံမဲ့အကြောင်းသမ္မတထရန့်ကအစောပိုင်းကပြောကြားထားခဲ့တာ
ပါဖင်နီဇူလာနိုင်ငံရဲ့တိုက်ခိုက်ခံစားဟွန်ဂွာဒိုရဲ့အသက်အန္တရာယ်ထိခိုက်နိုင်မဲ့ရန်ရှိတဲ့အကြောင်းလီမာအုပ်စုလို့ခေါ်တဲ့လက်တင်အမေရိကဆလေးနိုင်ငံအဖွဲ့ကတင်းတာနေတဲ့ကပြောဆိုလိုက်ပါတယ်အကွယ်၍ဂွာဒိုနဲ့မိသားစုတစ်ခုခုဖြစ်သွားလို့ရှိရင်ဒါဟာဖင်နီဇူလာသမ္မတနီကိုလတ်စ်မာဒူလက်ချက်ပဲလို့ယူဆမဲ့အကြောင်းလီမာအုပ်စုကဆယ်နိုင်ငံကတန်တမန်တွေကကိုလံဘီယာနိုင်ငံမြို့တော်ဘိုဂိုတာမှာတင်းတာနေတဲ့ကပြောဆိုလိုက်ပါတယ်အခြေခံဥပဒေပြန်လည်ထူထောင်ရေးဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးအပါအဝင်ဗင်နီဇူလာနိုင်ငံ၏ပြည်ပခါကိုငြင်းချမ်းတဲ့နည်းနဲ့ဖြည့်ရှင်းမှုအာဂျင်တီးနား၊ဘရာဇီး၊ကနေဒါ၊ချီလီ၊ကိုလံဘီယာနဲ့ဟွန်ဒူရက်စ်နိုင်ငံတွေအပါအဝင်လက်တင်အမေရိကနိုင်ငံ14နိုင်ငံပါဝင်တဲ့လီမာအုပ်စုကပူးပေါင်းဆောင်ရွက်လိုတဲ့အကြောင်းပြောဆိုထားပါတယ်။ဂွာဒိုနဲ့ဇနီးမိသားစုသူတို့တွေပေါ်မှာအကြမ်းဖက်မှုတစုံတရာကြုံရင်တရားရည်နဲ့နိုင်ငံရေးလုံယိုးလုံးစင်တွေအရဖြည့်ရှင်းသွားမယ်ကြောင်းကိုလံဘီယာနိုင်ငံသားရေးဝန်ကြီးကာလော့စ်အုံးစ်ထရူဂျီလိုကပြောပါတယ်ဗင်နီဇူလာယာယီသမ္မတဂွာဒိုကိုဗင်နီဇူလာခေါင်းဆောင်အဖြစ်အမေရိကန်ပါဝင်နိုင်ငံ90ကျော်ကသတ်မှတ်ထားပါတယ်အတိမပြုထားပါတယ်ဗင်နီဇူလာနိုင်ငံတဲကိုနိုင်ငံတကာအထောက်ပံ့တွေဝင်ခွင့်ငင်းဆိုခဲ့တဲ့မဒူရိုပေါ်မှာလည်းပြည်ပဆိုင်ရာစိုးမိုးမှုခုံရုံး ICC ကအရေးယူဖို့လီမာအုပ်စုဝင်တွေကလိုလားနေကြပါတယ်
ကမ္ဘာ့အင်အားကြီး6နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်ရရှိရေးဥဆောင်ချိုးပန်းခဲ့သူအီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖာရာထူးကနှုတ်ထွက်မဲ့အကြောင်းတင်းနေတာနေကရုတ်တရက်ကြီးညာလိုက်ပြီးသူ့အနေနဲ့လုပ်ငန်းတာဝန်တွေကိုဆက်လက်မထမ်းဆောင်နိုင်တော့တဲ့အတွက်ဝန်ထမ်းကြောင်းပြောပါတယ်သူတာဝန်ထမ်းဆောင်ခဲ့တဲ့လွန်ခဲ့တဲ့9နှစ်ခွဲကျော်ကာလအတွင်းတတိပြောင်ပြောင်းလာတဲ့အီရန်အာဏာပိုင်နေနဲ့ပြည်သူလူထုရဲ့သဘောထားကြီးမှုတွေအတွက်ကျေးဇူးတင်ကြောင်းသူတာဝန်ထမ်းဆောင်စဉ်ကာလအတွင်းလိုအပ်ချက်တွေမလုပ်ဆောင်နိုင်ခဲ့တာတွေရှိခဲ့တဲ့အတွက်အနှုညွတ်တောင်းပန်ပါကြောင်းဝန်ကြီးဇာရက်က Instagram လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အီရန်ပြည်သူတွေအနေနဲ့ပျော်ရွှင်ပြီးတန်ဖိုးရှိတဲ့သူတွေဖြစ်စေဖို့အတွက်ဆုတောင်းပါကြောင်းလည်းသူကပြောပါတယ်။ သူ အနေ နဲ့ ဘာ ကြောင့် ယာရု က အခု လို နှုတ် တွက်တယ် ဆို တာ ကို ဝန်ကြီး ဇာရက် က ထုတ်ဖော် ပြော ဆို ခြင်း မရှိ သလို ဤရန် သမ္မတ ဟာဆန် ရူဟာနီ က လည်း တစုံ တရာ တုံ ပြန် ပြော ဆို ခြင်း မရှိ ပါဘူး ဝန်ကြီး ဇာရက် ရဲ့ နှုတ် ထွက်မှု ပြော ဆို ထား တဲ့ အတိုင်း အတီး ဟုတ် မဟုတ် ဆို တာ ကို စောင့် ကြည့် သွား မယ် လို့ အမေရိကန် နိုင်ငံ ရဲ့ ဝန်ကြီး မိုက် ပွန်ပေယို က လည်း Twitter လို့ မှုကွင်း က တစင် ပြော ကြား လိုက် ပါတယ်
ကလင်းငယ် တွေ ပေါ်မှာ လိမ့်မယ် ဆရာ ဆော က မှုကြောင့် အပြစ် ပေး ခဲ့ ရတဲ့ တွေမှာ Australia Guardian ရဟန် အမတ် George Bell က Catholic Christian ကျောင်းတော် ရာထူး ကြီးဆုံး အပြစ် ပေး ခဲ့ အပြစ် ပေး ခံ ရသူ ဖြစ် လာ ပါတယ် အသက် 89 နှစ် ရှိ ပြီ ဖြစ် တဲ့ George Bell ကို Melbourne မြို့ Jewellery ကြီး တွေ က အင်္ဂါနေ့ မှာ ပြစ် ရှိ ရဲ့ ကြောင်း ညာ လိုက် ပါတယ် Melbourne သာသနာ အဖွဲ့ မှာ ဂိုင်း ကျုပ် ဆရာတော် ဖြစ် ဆောင်ရွက် စဉ် 1996 ခုနှစ် တုန်းက တနင်္ဂနွေ နေ့ ဖခင် ကျောင်း ဆုတောင်းပွဲ အပြီး တနေ့ မှာတော့ St. Patrick Cathedral ဖခင် ကျောင်း က အခန်းငယ် တစ်ခု မှာ တံပြန် တချင်း ဆိုတဲ့ အဖွဲ့ တွေ က ဆယ်ကျော်သက် အရွယ် ယောက်ျားလေး 2 ယောက်ကို George Bell က လိမ်ပိုင်း ဆရာ ဆော်ကား ခဲ့တယ် ဆိုတဲ့ ဆူဆဲချက် 5 ချက် နဲ့ အပြစ် ရှိ ရဲ့ ကြောင်း ညာ လိုက် ပါတယ် အပြစ် ရှိ ကြောင်း သတ်မှတ် ထားတဲ့ ဆုံးဖြတ်ချက် ကို ဒီဇင်ဘာ လ ကလေး က Jewellery ကြီး တွေ က ဆုံးဖြတ် ထားပြီး ဖြစ် ပေမဲ့ လည်း တနင်္ဂနွေ မီဒီယာ ရဲ့ ပေါ်မှာ တနင်္ဂနွေ ပေါက် ကြမှာ ဆိုရင်လည်း အတွက် အခု ချိန် မှာ တရားဝင် ညာ လိုက် တာ လည်း ဖြစ် ပါတယ် အာမခံနဲ့ လွှတ်ပေးထားတဲ့ Pell ဟာ ဘိုဒူးနေ မှာတော့ တရားရုံး ကို ပြန် လာ ရမှာ ဖြစ် ပြီးတော့ ပြည်တယ် မချခင် ကြားလာ ရမှာ ဖြစ် ပါတယ် သူဟာ 2.50 ထောင် တန် ချမှတ် ခံ ရမယ် အရေးကြီး ဆိုင် ရာ လည်း ဖြစ် ပါတယ်
အမေရိကန် နဲ့ တာလီဘန် အဖွဲ့ တွေ ကာတာ နိုင်ငံ ဒိုဟာ မြို့ မှာ လက်ရှိ ကျင်းပ နေတဲ့ ဆွေးနွေးမှု တွေ ဟာ တခြား ဆွေးနွေးမှု တွေ ထဲ ပို့ပြီး အရေးကြီး နိုင်တယ် လို့ နှစ်ဖက် တာဝန် ရှိ သူ တွေ က ပြော ပါတယ် အာဖဂန်နစ္စတန် အမျိုးသား ညီညာ စစ်ရေး ဆိုင်ရာ အမေရိကန် အထူး ကိုယ်စားလှယ် ဇာမီ ခါလီလ် ဇတ် ကတော့ တာလီဘန်တို့ ရဲ့ စစ်ဆင် ညီနိုင်ရေး အဖွဲ့ ဟာ အရင် က တဲ့ လုပ်ပိုင်권 ပို့ ရှိ တာ ကို ကြီးကြီး အပြင် ဒီ ဆွေးနွေးပွဲ ဟာ ပို့ပြီး ထူးခြား တယ် လို့ ယူဆ လို့ ရ နိုင် ကြောင်း ပြော ပါတယ် တာလီဘန် ပြော ရေး ဆိုခွင့် ရှိ သူ ဆူဟိလ် ရှာဟင် က လည်း လက်ရှိ ဆွေးနွေးမှု တွေ က နေ ရှင်းလင်း ပြသ ပြီး အကျိုး ရှိ တဲ့ ရလဒ်တွေ ထွက်လာ လိမ့်မယ် လို့ မျှော်လင့် ကြောင်း VOA ကို ပြော ပါတယ် ဆွေးနွေးမှု တွေ ရဲ့ အခြေခံ အကြောင်း ရင်း ဟာ 18 နှစ် ကြာလာ ပြီ ဖြစ် တဲ့ အာဖဂန် ပြည်ပခ အဆုံး သတ် ရေး ဖြစ် ပြီး အဲ့ဒီ ထဲက မှာ အရေး ပါ တဲ့ အချက် 2 ချက် ကတော့ အာဖဂန် မှာ ရှိ တဲ့ နိုင်ငံ ညာ တပ် ဖွဲ့ တွေ ရုပ် သိမ်း ရေး နဲ့ အာဖဂန် မျိုး ကို အသုံး ချ ပြီး အမေရိကန် နဲ့ မဟာမိတ် တွေ ကို တိုက် ခတ် ခွင့် မ ပြု ရေး လို့ ဖြစ် ပါတယ် အဲ့ဒီ ရေး ပါ တဲ့ အချက် 2 ချက် ကို ဆွေးနွေး ကြ ဖို့ အတွက် အမေရိကန် နဲ့ တာလီဘန် တို့ အကြား လုပ်ငန်း အဖွဲ့ ကို ဖွဲ့ စည်း ခဲ့ တာ ဖြစ် ပါတယ် ဆွေးနွေး ကြ တဲ့ ကိုယ်စားလှယ် တွေ အနေ နဲ့ သဘော တူညီ ချက် မူ ချမ်း နဲ့ အကြံ ပြု ချက် တွေ တင် ပြ နိုင် ကြ လိမ့် မယ် လို့ မျှော်လင့် ကြောင်း တာလီဘန် ပြော ရေး ဆိုခွင့် ရှိ သူ ဆူရှိလ် ဟာရှင် က ပြော ပါတယ် ခင်ဗျာ
အင်္ဂါနေ့ ညနေခင်း ထိပ်တန်း ရောက် နေတဲ့ နိုင်ငံ တကာ သတင်း တွေ ကို ကိုစော် ဝင်း လိုက် နဲ့ မအီး တန်းစင် တို့ ပြောပြ ပေး သွားတာ ပါ ရှင် အခု သတင်း လွှာ တွေ ဇက် တိုက် ထုတ် လွှင့် ပေး မယ် အထက်မှာ တော့ အရင် ဆုံး လူ သေ ဆုံး မှု ရှိ ခဲ့ တဲ့ ရခိုင် ပြည်နယ် တွေ က တပ် တွင်း ဘုံး ပေါက် ကွဲ မှု အကြောင်း နဲ့ စပါ မယ် ရှင် ရခိုင် ပြည်နယ် တွင်း မှာ စစ် ရေး တင်း မှ နေ စေ ဖြစ် ချိန် ဖြစ် နေ တဲ့ အချိန် မှာ ပဲ ဒီ နေ့ ဘူးသီးတောင် မြို့ နယ် စစ် စင် ရေး ကုတ် ကဲ မှု စစ် ဌာန ချုပ် စကခ 15 တပ် တွင်း မှာ ဘုံး ပေါက် ကွဲ ခဲ့ ပြီး ဘုံး မှု 2 ဦး ရဲ့ ဇနီး ထိ ခိုက် သေ ဆုံး သွား ပါတယ် တစ် ချိန် ထဲ မှာ ပဲ ဆန်ကိုး တောင် ကျေး ရွာ အုပ်စု ဘက် မှာ လည်း တပ် မတော် နဲ့ ရခိုင် လက် နက် ကိုင် တပ် မတော် AA တို့ ကြား တိုက် ပွဲ တွေ ဖြစ် နေ တဲ့ အကြောင်း VOA Thai အခြေ site သတင်း တောက် နိုင်ကိုဟိန် က သတင်း ပေး ပို့ ထား ပါတယ် ရှင်
ဟုတ် ကဲ့ ပါ ဒီ ကနေ့ မနက် ဘူးရီတောင် မြို့ စစ် စင် ရေး ကုတ် ကဲ မှု စစ် ဌာန ချုပ် စကခ 15 တပ် တွင် ဘုံး ပေါက် ကွဲ မှု ဖြစ် ပွား ခဲ့ ပြီး တပ် မတော် ရရှိ ဇနီး တပ် 2 ဦး သေ ဆုံး မှု ဖြစ် ပွား ခဲ့ ပါတယ် စကခ 15 တပ် တွင် ဘုံး ပေါက် ကွဲ မှု ဖြစ် စဉ် နဲ့ ပတ်သက် ပြီး တပ် မတော် သတင်း မှန် ပြန် ကြား ရေး ဖွဲ့ အတွက် ဘက် တွင် မှု ဘုံး မှု ချုပ် စော် မင်း ထွန်း ကို ဆက် တွယ် မေး မြန်း ရမှာ အခု လို့ ပြော ပါတယ်
စကခ 15 မနက် ပိုင်း တော့ ရရှိ တယောက် အိမ် မှာ ဘုံး ကွဲ တယ် ပေါ့ ဘုံး ကွဲ တယ် အဓိက တော့ အဲ့ ဒီ ရရှိ က ပြီး တော့ မှာ အိမ်နောက် ကြက် ကြက် နေ ပြီး တော့ က နေ မှာ အိမ်နောက် ကြောင် ပစ္စည်း တွေ ပြောင်း လာတယ် ရကားတာနဲ့ပဲပြောင်းလာတယ်အဲဒီလိုတော့အိုက်ကားနဲ့တော့ပါမလားဟုတ်အဲဒီကားကဒီသေးတော့အရောက်ခင်ပါကျောက်တန်းကြီးရွာကျော်ကျော်လေးမှာအိုက်ကောက်အရောက်ဝင်တဲ့ဆိုင်ကျဲနဲ့တူရောက်ကလိုက်ကားတယ်အဲအိုက်ကောက်ခေါ်သွားတယ်အရောက်ဝင်တဲ့6ယောက်ကလက်နဲ့တင်နဲ့အိုက်ကားကိုဖြားတယ်ဖြစ်တယ်အဲဒီမှာပဲအိုက်တင်ပြီးလိုက်တယ်လို့ပဲကျွန်တော်ယူဆတယ်အိုက်ကားကစကားရောက်ပေါ်တယ်ဒီနေ့မနက်မှာ
ဒီကနေ့မနေ့ဗူဒီတောင်မြို့စစ်စင်ရေးကိုကဲမှုစစ်ဌာနချုပ်စကခဆန်ငါတာတွင်ဘုံပောက်ွယ်မှုဖြစ်တာဖြစ်တယ်လို့ဘုံမှုချုပ်စောမင်းထွန်းကပြောဆိုခဲ့ပေမဲ့ဘယ်ဖွဲ့ရဲ့လက်ချက်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူးစကခဆန်ငါတာတွင်ဘုံပောက်ွယ်မှုနဲ့ပတ်သက်လို့ဗူဒီတောင်မြို့ခံလူကခုလိုပြောပါတယ်ဘုံပောက်ွယ်တာကြားတယ်တကယ်အတွင်းကကြားတာပေါ့ ဒီနေ့မနေ့မှာဘူရီတောင်မြို့နဲ့ဆန်ကူးထောင်ကြေးရွာအုပ်စုဘက်မှာမြန်မာသမ္မတနဲ့ရခိုင်သမ္မတတို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြည်သူ့သုတော်ကိုယ်စားလှယ်ဦးဆောင်သိန်းကပြောပါတယ်။
ကျွန်တော်ကြားရတာကပေါ့နော်ရေကုန်းတောင်ကြီးရောအုပ်စုဆင်းသေးပြေရောနဲ့ဒီခေါင်းတိုက်အဲ့ဒီဘုံကြီးရောရဲ့ကြားမှာပေါ့နော်အဲ့ဒီမှာဖြစ်တဲ့တိုက်ပွဲဖြစ်တဲ့ဆိုတာကိုတကယ်ရပါတယ်ခင်ဗျစံကူးထောင်ကြီးရွာသားလူကတော့30ပုံဖျားရှိဘက်မှာလက်လက်ကြီးငယ်ပြစ်ခတ်တံတွေကျန်နေရတယ်လို့ဆိုပါတယ်ဥက္ကဋ္ဌကအရှိတ်တောင်ဘက်မှာလာနာပြီလာနာငယ်တို့ပေါ့လေအခုလိုတိုက်ပွဲဖြစ
ဆိုရင်ကြောက်လန့်နေတယ်လို့သူကဆိုပါတယ်ဒီတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တမရတော်တရင်မှာပြန်ကြားရေးဖွဲ့တွဲပတ်တွင်မှုပုံမှုချုပ်စုံမင်းတို့ကမသိရှိသေးဘူးလို့ပြောဆိုခဲ့တယ်လို့ရခိုင်တမရအေးဘက်ကိုဆက်တွေ့ခဲ့ပြီးမဲ့အဆက်တွေ့မရရှိခဲ့ပါဘူး
2019年の今、ラガンで2019年5月8日に山田村の夜間田村ロジャー、台北で殺害地区を開けてる。夜間日で南部のね、清水の平和村でば、魚座9000丁、石碑10丁のやつる。水泳部で比較、地ら墜落空域地方開発も批准するれしにばれ、かみゃ。南高園総山店に開けたばしん。あく人間へ水の山、田口批准部、長連絡会会へ、レッドロ3月9日に表明ばめ。 အစိုးရတမရော်နဲ့NSCNK နာဂလက်နက်ကင်တပ်ဖွဲ့ကြားစီရေးတက်မှမှုတွေနဲ့စီရေးပြိပခတွေမဖြစ်ပေါ်စေဖို့အတွက်နာဂလူမှုရေးဘာသာရေးအသင်းဖွဲ့တွေကငြိမ်းချမ်းရေးထောက်ကူပြုကော်မတီတရားကိုဖွဲ့စည်းလိုက်ပါတယ်ဒီကော်မတီကနိုင်ငံတော်အကြီးအကဲတွေနှစ်ဖက်လက်နက်ကင်ဖွဲ့စည်းတွေနဲ့တွေ့ဆုံပြီးစီရေးပြိပခတွေရှောင်ရှားဖို့အတွက်ဆွေးနွေးသွားမှာဖြစ်တယ်လို့ NSCNKကိုလည်းတဖက်နိုင်ငံကလက်နက်ကင်တွေကိုလက်မခံဖို့တိုက်တွန်းသွားဖို့ရှိနေပါတယ်ဒီသတင်းကိုပြည်ဦးမြန်မာပိုင်းရန်ကုန်အခြေစိုက်သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတကားကြီးဝအနီးကနာဂမြို့သားဆိုရှယ်လစ်ကောင်စီNSCNKဌာနချုပ်စကန်တီရှိရဒေသမှာအိန္ဒိယနိုင်ငံကအာတန်နဲ့ကတဲ့လက်နက်ကိုင်အဖွဲ့တွေအခြေပြုနေတယ်ဆိုတဲ့သတင်းအရအစိုးရတပ်မတော်ကနေမြေရှင်းလင်းနာတွေကိုဇန်နဝါရီလ29ရက်နေ့ကစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်လက်ရှိအခြေအနေမှာတပ်မတော်တရင်တပ်ဖွဲ့တွေကNSCN Bade. Comti Puaziara ne Patepi, Comti du Ogata Uno on Sanga Akulu, Pio Bade.
Nemasutane, Enesiane, Jarema, Trinidad, the Seyetimamu, Uchinidine, also the Bobolan and Shire, Seyipni Bakari, Taman, the Master, Shaw Chanambu, Sure, Yuchena, General Comdigo, Damian Zonjon, Percy, Layara, and Itabole.
Comti Nine, Diga Sanga Dwame, Lungandu Gule, Akulu, Sepio Bade.
ငယ်ငယ်တော့ကြည့်ခဲ့တဲ့စီကျွန်တော်တို့စာပေးဖို့ရှိတယ်ဒီကုမ္ပဏီဖွဲ့စည်းပြီးကြောင်းနဲ့ကုမ္ပဏီရဲ့ဖွဲ့စည်းရတဲ့အကြောင်းရင်းတွေကိုတည်ပြီးတင်ပြပါရဲဟာအဲ့ဒါလေးကျွန်တော်ဆက်ပြီးလုပ်ဖို့ရှိမယ်လိုအပ်လို့ရှိရင်ကျွန်တော်တို့ဒီ
ကိုလိုနီရဲ့စရတဲ့နေထားရည်နဲ့ပတ်သက်ပြီးတော့လည်းဒါကျွန်တော်တို့တရားတွေ့ဆုံနေမြန်ပြည်ရဲ့ခါမှာကိုလိုနီရမ်မန်ရဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒီယူရဲ့သဘောထားတော့ဖြစ်နိုင်လို့ရှိရင်သူတို့ကဒီအန်အက်စီအောက်မှာကိုလိုကွန်မပေးဘဲနဲ့တရားစီရက်တည်နိုင်ဖို့ပေါ့လေဒါလေးတွေဒါကျွန်တော်တို့ဟိုတိုက်တွန်းဟိုဆွေးနွေးပါဖို့ရှိမယ်လက်ရှိဒေတာအတွင်းစီးအခြေအနေကိုတော့အန်အက်စီယန
Jama, Picata Camurumishu. General NSN, the Nenero da Cupero, Picayasi, the Jadoya Leon, through this Kangu Patron, now Supiroma, Tibi, Caravana. Other Kuleve, General Ru, the Nichan, Yuru General Celebrama Sanchopuro, Alue, a Sinichinavarina.
Naga Ninja Taku, you come to Nele, Sunu Doma Picha, Ucha one singer, Sepio Bade.
Lutu, a Jataka, the Detonari Mati, La Leon. The NSN, the Lutupe, and a time with Sunim, Suri, the Bomu, Chenu Yusare. Ella Jaro Chenu, the Lutupeka, Ninchaye, Jusan Puebo, no? Puene, Chenu Jamada, Ninan Jiromada, Song Yame, Kixapime, Chenu Alu Pisum Pima,
ဆောင်ရမယ့်ကိစ္စဖြစ်နေတယ်ကျွန်တော်အဲ့လိုယူဆတယ်။တမ်ရော်ဒရင်မန်ပြန်ကြားရေးအဖွဲ့ကNSCA နာဂလက်နက်ကိုင်အဖွဲ့ဟာ2017ခုနှစ်ကတိုင်းဒေသကြီးအဆင့်သဘောတူထားတဲ့ငင်းချမ်းရေးသဘောတူညီချက်ကိုချိုးဖောက်ခဲ့ကြောင်းနဲ့အင်းဒီချင်းနိုင်ငံကိုစန့်ကျင်တဲ့လက်နက်ကိုင်အဖွဲ့တွေကိုလက်ခံထားတဲ့အတွက်နေမြေရှင်းလင်းရတာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ကိုမိုးစောစုံစ တွေမှာပုံမှန်ကြည့်ရှုနေကြ VO ရဲ့ Asia 77ကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတစ်ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်ဆင်ခန္ဓာတွေကို DVB ရဲ့ရုပ်သံလိုက်မှာလည်းပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်ဗီဒီယိုရဲ့အင်ကာနေညက်နေခြင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်ရုရှားနှက်ရှက်မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာမကြာခင်ထွက်လာတော့မှဖြစ်ပြီးဝါရှင်တန်မြို့တော်ကအမေရိကန်အရာရှိတွေစိတ်ဝင်တစားစောင့်နေကြပါတယ်။နှစ်နှစ်နီးပါးကြာတဲ့ဒီစုံစမ်းမှုမှာသမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စီရင်ရေးမှူးဟောင်းနဲ့ဝန်ထမ်းဟောင်းတွေဟာစွဲချက်ပေါင်များစွာနဲ့အပြစ်ရှိကြောင်းဝန်ခံထွက်ဆိုခဲ့ကြပြီး2016သမ္မတရွေးကောက်ပွဲအတွင်းရုရှားနှက်ရှက်မှုနဲ့ပတ်သက်လို့မူလာရဲ့အစီရင်ခံစာဟာသမ္မတထရမ့်နဲ့တိုင်းပြည်အပေါ်အကျိုးသက်ရောက်မှုများစွာရှိလာနိုင်တဲ့ဖြစ်နိုင်ခြေတွေအကြောင်းကိုဂျင်မဲလုံးကသတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်းကပြောပြမှာပါရှင
်။ရုရှားနှောက်ယှက်မှုစုံစမ်းစစ်ဆေးရေးအရေးယူခံရသူတွေထဲမှာအမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်း၊မဲဆွယ်စီယုံရေးဥက္ကဋ္ဌဟောင်းပေါ်မန်နဖော့နဲ့တမရကိုပိုင်ရှင်းနေတဲ့ပွဲစားအဖြစ်ဆောင်ရွက်ခဲ့တဲ့မိုက်ကယ်ကိုဟန်တို့လည်းပါဝင်ပါတယ်။ဒါပေမဲ့လည်းတမရထရန့်ကအခုလိုစုံစမ်းမှုတွေကိုမတရားဆွဆွဲမှုအဖြစ်ပဲတောက်လျှောက်ပယ်ချခဲ့တာပါ
။ဥပုံဆောင်ရတာမျိုးလုံးဝမရှိပါဘူး။ဘယ်တော့မှလည်းမရှိပါဘူး။မဲဆွယ်စည်းရုံးမှုမှာရုရှားအကူအညီဆိုတာမလိုချင်ပါဘူး
။အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဟာသူ့ရဲ့စုံစမ်းမှုတွေပြီးွားရင်အစီရင်ခံစာကိုရှေ့နေကြုံအသည့်ဝီလျံဘာစီကိုတင်သွင်းရမှာပါ။အမေရိကန်ပြည်သူတွေနဲ့လွှတ်တော်အနေနဲ့ဒီအစီရင်ခံစာကိုဘလောက်ထိဖတ်ခွင့်ရမလဲဆိုတာကတော့ရှင်းနေကြုံအပေါ်မှာမူတည်တယ်လို့သမရကပြောပါတယ
် That'll be totally up to the
ဒါကရှင်းနေကြုံအစ်ပေါ်မှာလုံးဝမူတည်ပါတယ်သူဟာလုံးဝကောင်းတဲ့လူပါအမေရိကန်နိုင်ငံနဲ့တရားရေးဌာနကိုလုံးဝလိစားတဲ့လူကြီးလူကောင်းတယောက်ပါဒါကြောင့်မလို့သူ့ပေါ်လုံးဝမူတည်ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းသူ့ကိုအတီးပြုတ်ခန့်အပ်တဲ့ကြားနာပွဲမှာတော့မူလာရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးရှင်းနေကြုံဘာကို California Democrat လွှတ်တော်အမတ်Diane Feinstein ကဖိမေးခဲ့ပါတယ
် Will you commit to making any report Mueller produces
မူလာထုတ်ပြန်တဲ့ဘယ်စီရင်ခံစာမဆိုလွှတ်တော်နဲ့ပြည်သူတွေသိအောင်ထုတ်ပြန်ပေးမယ်လို့ကြေပေးနိုင်မလ
ား As I said in my statement I am going to make as much information
ကျွန်တော်စာရင်းမှာရေးထားသလိုပါပဲအထူးစုံစမ်းစစ်ဆေးမှုဆိုင်ရာစီမင်းစည်းကမ်းနေတဲ့အညီကျွန်တော်ရသလောက်အချက်အလက်တွေထုတ်ပြန်ပေးမှာပါ
ရုရှားစုံစမ်းရေးကနေထွက်ပေါ်လာတဲ့စွဲချက်တွေနဲ့အပြစ်ရှိကြောင်းဝန်ခံချက်တွေအပြင် American ပြည်သူတွေအနေနဲ့မူလာစုံစမ်းစစ်ဆေးမှုအဓိကအကြောင်းချက်ကိုစောင့်နေကြမှာပါလို့ဥပဒေကျွမ်းကျင်သူ Doug Spencer ကပြောပါတယ
် Whether there was a connection between
Dr. Trump and the CIA ဖွင့်တဲ့ရုရှားကြားဆက်သွယ်မှုရှိသလားဆိုတာနဲ့အမေရိကန်သမ္မတ Trump အနေနဲ့လူကိုယ်တိုင်ပါဝင်ပတ်သက်ခဲ့သလားဆိုတာကိုစောင့်ကြည့်နေပါတယ
်ရုရှားစုံစမ်းရေးမှာသမ္မတ Trump အနေနဲ့တရားရေးကိုဝင်နှောက်ရှက်ခဲ့သလားဆိုတဲ့ကိစ္စကလည်းမသိသေးတဲ့အဓိကအချက်ဖြစ်တယ်လို့ Brookings ကလေ့လာသူ Ellen Kamerad ကပြောပါတယ်
It's getting closer and closer.
တစ်ပြေးပြင်းနဲ့သမရနာကိုနီးလာပါတယ်။အားလုံးစိတ်ထဲမှာရှိနေမဲ့မေးခွန်းကတော့သမရကိုယ်တိုင်ပါဝင်ခဲ့လားဆိုတဲ့ကိစ္စဖြစ်မယ်ထင်ပါတယ
်။ဒီအစီအခံစာရဲ့နိုင်ငံရေးနဲ့တရားရေးဆိုင်ရာတက်ရောက်မှုတွေကသမရအတွက်ကြီးမားလွန်းမယ်လို့ပါတီနှစ်ရလုံးဆိုင်ရာမူဝါဒစင်တာကသူတိတ်တီဂျွန်ဖွန်တီးယားကပြောပါတယ်။
If it's very damaging for the president, all bets are off.
Tamra တို့ထိခိုက်မှုအများများတော့ရင်သူ့ပေါ်မျှော်လင့်ချက်ထားတော့မှာမဟုတ်ပါဘူး။အခုမြင်နေရတဲ့ပုံစံမျိုးပဲဆိုရင်တော့နှစ်ပတ်လုံးကသူတို့ယုံကြည်နေတာတွေကိုပဲဆက်ပြီးယုံနေမယ်လို့တွက်ဆနိုင်ပါတယ်
။မူလာရဲ့အစီရင်ခံစာအပေါ်ခံမှန်းတာတွေကလနဲ့ချီထွက်ပေါ်နေခဲ့တာဖြစ်ပြီးနိုင်ငံအနေနဲ့တိကျတဲ့ဆုံးဖြတ်ချက်ကိုကြိုဆိုပါလိမ့်မယ်လို့လေးလာသူ Larry Sabato ကပြောပါတယ်
။အကောင်းဆုံးပေးနိုင်တဲ့အကြံဉာဏ်ကတော့ပညာရှိကျွမ်းကျင်သူတွေပြောတာနားမထောင်ပါနဲ့ဦး။ဘာလို့လဲဆိုတော့အခုအချိန်မှာသိတဲ့သူတွေမပြောသလိုပြောတဲ့သူတွေကမသိလို့ပါ
။သမ္မတ Trump အပေါ်သာမကနိုင်ငံအပေါ်မှာပါပြင်းထန်တဲ့တက်ရောက်မှုတွေရှိလာနိုင်တဲ့ဒီအစီရင်ခံစာကိုဆက်လက်ဆောင်စားကြရမှာပါခင်ဗျာ။
ကိုငင်းချံပြောပြသွားတာပါရှင်အခုဒီနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပြရစေအောင်ရှင်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအကူပြောင်းကာလမှာခိုင်မာအကောင့်နဲ့ institution ဆိုရင်တမတော်တစ်ခုတည်းသာရှိတယ်လို့စစ်ဖက်သတင်းစာရှင်းလင်းပွဲမှာစစ်ဖက်တာဝန်ရှိသူတို့ကပြောခဲ့ပါတယ်ဒါကြောင့်တည်ငြိမ်တဲ့အကူပြောင်းဖြစ်ဖို့စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်လို့လည်းဆိုနေကြပါတယ်။ဒါပေမဲ့လည်းဒီမိုကရေစီရဲ့အသက်လွတ်တော်ရင်းရွေးကောက်ခံမဟုတ်တဲ့စစ်တပ်ကိုယ်စားလှယ်တွေပါဝင်နေတဲ့အပေါ်မှာမခြေလှယ်မှုတွေပြင်ဆင်လိုမှုတွေရှိပါတယ်။ဒါကြောင့်အခုအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာတော့အသွင်အကူပြောင်းကာလစစ်ဖက်ခန့်ကဏ္ဍကိုတုံ့တက်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေဖေးမြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပေးထားမယ်ဆိုရင်တိုက်ရိုက်လေလံအစီအစဉ်ကနေပြီးတော့ခေါ်ယူပေးမှာပါရှင်။စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုမီးခွန်းကိုအမြင်ကိုလည်းကြိုတင်ပေးဖို့ထားလို့ရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ် 1-212-382-999 လေးဖြစ်ပြီး email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်။ကျမတို့နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးကိုလည်းနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32နဲ့51တို့ကနေပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုအင်ကန်နေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်မယ်ရှင
်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံဦးနဲ့ထိပ်သီးဆွေးပွဲကျင်းပဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဘေးနားနိုင်ငံကိုဒီကနေ့ဒေသဆန်တော်ကြီးညနေပိုင်းမှာရောက်ရှိသွားပြီဖြစ်ပါတယ်။ကောင်ဆောင်ဦးဟာဘေးနားနိုင်ငံမြို့တော်ဟနွိုင်းမှာမနေ့ပြန်ဗုဒ္ဓဦးနဲ့မှာတွေ့ဆုံပြီးကိုရီးယားကျွမ်းကျွမ်းမှာနျူကလ িয়ার ကိမဲ့ရေးကိစ္စအပါအဝင်အကြောင်းအရာတော်တော်များများကိုဆွေးနွေးကြမှာဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးကတော့ယထားနဲ့သုံးရကြခေးနေခဲ့ပြီးတဲ့နောက်အင်္ဂါနေ့အစောပိုင်းကဘေးနားကိုရောက်သွားပြီဖြစ်ပြီးမြို့တော်ဟနွိုင်းမှာရှိတဲ့မလီယာဟိုတယ်မှာထိပ်သီးဆွေးနွေးပွဲကလာအတွင်တက်ခွန်မှာဖြစ်ပါတယ်။ပြခဲ့တဲ့နှစ်ပတ်လောက်တုန်းကအိန္ဒိယနိုင်ငံကရှ်မီးဒေသအတွင်းစစ်သားအယောက်40တည်စီခဲ့တဲ့အသေးခံကားဘုံးဖောက်ခွဲမှုမှာသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့တဲ့အစ္စလာမစ်စစ်သွေးကြောအဖွဲ့ Jaish e Mohammed ရဲ့ပါကစ္စတန်နိုင်ငံအတွင်းကစခန်းကိုဒီကနေ့အာယုံမတက်ခင်မှာလေကြောင်းကနေဘုံးကျဲခဲ့ကြောင်းအိန္ဒိယနိုင်ငံကပြောကြားလိုက်ပါတယ်။ဒီလေကြောင်းတက်ခိုက်မှုကြောင့်စစ်သွေးကြောအများပြားသေဆုံးမယ်လို့အိန္ဒိယကပြောဆိုထားပြီးတက်ခိုက်မှုကြောင့်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးပိုပြီးတော့တင်းမာလာဖို့ရှိနေပါတယ်။တိုင်းပြည်တောင်မှမက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးအတွက်အမျိုးသားအရေးပေါ်အခြေအနေကြီးညာခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းနိုင်မယ့်ဥပဒေကြမ်းကိုအောက်လွှတ်တော်ကဒီကနေ့အင်္ဂါနေ့မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်ခင်ဗျာ။အမေရိကန်နဲ့တရုတ်အကြာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိုအပြည့်တတ်နိုင်ရေးအတွက်နှစ်ဖက်ကောင်းဆောင်နေထိတိဆွေးဝဲကျင်းပကြမှာဖြစ်တာကြောင့်တရုတ်နဲ့အမေရိကန်အကြားကကုန်သွယ်ရေးဆိုင်ရာတင်မာမှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကိုရှောင်ရှားနေတော့မှာဖြစ်ပါတယ်။ဒါပေမဲ့အခုရလာမဲ့ကုန်သွယ်ရေးသဘောတူညီချက်ကနေတရုတ်တို့ရဲ့ကောင်းမွန်ဖြတ်စီးပွားရေး policy ကိုရေရှည်မှာပြောင်းလဲနိုင်မှာမဟုတ်ဘူးလို့အမေရိကန်အရာရှိတွေနဲ့စီးပွားရေးဆိုင်ရာကြွန့်ကျင်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ဝင်းလှိုင်ကြေညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါရဲ့ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ည9နာရီထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောရရှင်များနဲ့တကွနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.